မရိကန်ပြည်တော်စုနယူးယောက်မြို့မန်ဟတ်တန်နောက်ဖက်ချမ်းမှာမနေ့စနေနေ့ညနေပိုင်းကလျှက်စစ်မီးပြတ်သွားခဲ့ပြီးတော့အိမ်နောက်ညသကောင်မတိုင်ခင်မှာတော့မီးဖြံရခဲ့ဖြစ်တယ်လို့နယူးယောက်မြို့ထောင်ဝန်ရှိသူတွေကပြောကြားလိုက်ပါတယ်။စနေနေ့ညနေပိုင်း 6:48 မိနစ်မှာမီးစပြတ်သွားတာဖြစ်ပြီးတော့အင်ဂျီနဲ့စီးပွားရေးလုပ်ငန်းစုစုပေါင်း 9,200 လောက်လျှက်စစ်မီးပြတ်တောက်ခဲ့တယ်လို့ Gone Edison လျှက်စစ်မီးကုမ္ပဏီကပြောပါတယ်။မီးပြတ်ခဲ့ရတာဟာနယူးယောက်မြို့ရဲ့တက်တန်းကြာမြင့်နေဖြစ်တဲ့အခြေခံအဆောက်အုံတွေကြောင့်မဟုတ်ဘူးလို့ပြည်내အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောပါတယ်ကွန်နက်ဒီဆန်ကုမ္ပဏီဟာသူတို့ရဲ့လျှက်စစ်မီးပေးဝေးရေးစနစ်နဲ့ပတ်သက်ပြီးတော့ပုံမှန်အစစ်မြင့်ပေးနေတာဖြစ်တယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်ဒါပြင်နယူးယောက်မြို့မှာအခုလောက်အတိုင်းအတာထိမီးပြတ်လို့တော့မရနိုင်ဘူးလို့လည်းသူကပြောပါတယ်နယူးယောက်မြို့တာဝန်ရှိသူတွေကညသကောင်မှာအလုံးမီးပြန်လောင်အောင်လုပ်ပေးမယ်လို့ကတိပေးခဲ့ပြီးသကောင်မတိုင်ခင်မှာမီးပြန်ရခဲ့တာပါမီးပြတ်သွားတဲ့အချိန်တွင်မြို့ကနေအချင်းချင်းကူညီခဲ့ကြတဲ့အတွက်လည်းကျေးဇူးတင်တယ်လို့ပြည်내အုပ်ချုပ်ရေးမှူးကိုမိုကပြောပါတယ်အဲ့လိုမီးပြတ်သွားတာကြောင့်မီးပွိုင်းတွေအလုံးမလုံးတော့သလိုမီးအောက်ရထားတွေနဲ့တက်လီကားတွေလေးပီးသက်တွေလည်းရပ်တန့်ခဲ့ပါတယ်။ဒါပြင်ညောင်မြို့က Madison Square Garden မှာကျင်းပနေတဲ့ Jennifer Lopez ရဲ့ stage show ပွဲဟာလည်းတချင်းလေးပုံမြောက်မှာရပ်သွားခဲ့ပြီးတော့ပွဲကိုလည်းဖျက်ခဲ့ရပါတယ်။1989ခုနှစ်ကညောင်မြို့မှာအပူလိုင်းဖျက်နေခြင်းမီးပြတ်ခဲ့တဲ့42နှစ်မြောက်ပြည့်တဲ့နှစ်မှာအခုလိုမီးထပ်ပြီးတော့ပြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။